ဂါဇာနဲ့လေဗနန်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်စေဖို့ကြိုးစားတဲ့အနေနဲ့ရပ်ပိုင်းတွင်းမှာပဲနှိမ့်နှိုင်းမှုတွေတွေ့ဆုံဖို့ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကချက်သဘရီနေမှာပြောပါတယ်။အမေရိကန်ကပါလက်စတိုင်းပြည်သူတွေအတွက်နောက်ထပ်အကူအညီဖြစ်ဒေါ်လာ135သန်းပေးရမှာဖြစ်ကြောင်းလည်းကြေညာပါတယ်။နှိမ့်နှိုင်းမှုတွေမကြခင်ပြန်ဆွေးနွေးကြမှာဖြစ်ပြီးအထူးသဖြင့်ဂါဇာမှာအဖြစ်ရပ်ဖို့နဲ့အဖမ်းခံရတဲ့ဒဇာဂန်တွေပြန်လှုပ်ပေးဦးစားပေးပြီးဆွေးနွေးမယ်လို့ပြောပါတယ်။ဒါပြန်လေဗနန်မှာနှိမ့်နှိုင်းဆွေးနွေးနေရတဲ့အနေအထားကိုကြည့်ရင်တော့တင်းမာနေဆဲဖြစ်ပြီးတန်မာရေးဖြေရှာနိုင်တဲ့အခြေအနေဖြစ်လာဖို့တိတ်ခက်ခဲနေစေဖြစ်တယ်လို့ဒိုဟာမှာကာတာဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ရှိတ်မဟာမက်အဗ်ဒူရာမန်အယ်တန်နီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂါဇာမှာဟာမတ်ရှေ့ပြန်မအုပ်ချုပ်ပဲပါလက်စတိုင်းပြည်သူတွေအုပ်ချုပ်တဲ့ဂါဇာပြန်လည်တည်ဆောက်ရေးဖြစ်လာဖို့နဲ့အစ္စရေးတပ်တွေဂါဇာကနေပြန်ရောက်သိမ်းဖို့အမေရိကန်နဲ့ဒေတာရင်းခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ135သန်းအကူအညီထပ်ပေးမယ်လို့လည်းဝန်ကြီးဘလင်ကင်ကကြေညာပါတယ်။ဒါဟာဂါဇာနဲ့နောက်ဖက်ကမ်းအပြင်ဒေသရင်းမှာရှိနေတဲ့ပါလက်စတိုင်းတွေအတွက်လူသားစာနာမှုအကူအညီတွေတောက်တုံးရေးစိတ်ကျန်းမာရေးဆိုင်ရာတွေမှာအထောက်အကူရဖို့ဖြစ်ကြောင်းလည်းပြောပါတယ်။